ိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရတအစိုးရလက်ထက်ဒီမိုကရေစီအကူအပြောင်းကာလမှာမြန်မာတိုင်းနိုင်ငံလုံးငြင်းငြင်းစီဖို့အစိုးရတမတော်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်သူလူထုတရလုံးငြင်းငြင်းရရအောင်ဝိုင်းဝန်းကြိုးစားကြဖို့ဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာငြင်းငြင်းရေးအထိမ်းအမှတ်ပွဲကနေတိုက်တွန်းလိုက်ကြပါတယ်။ပြည်ပခါတွေနဲ့မငြင်းငြင်းနိုင်တဲ့ဒေသကဒုက္ခတွေအတွက်လည်းအမြင့်ဆုံးငြင်းငြင်းရရပါစေကြောင်းငြင်းငြင်းရလှူရှာသူတွေကဆုတောင်းပေးကြပါတယ်။အသေးစိတ်ကိုတော့မဆုမငါဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ16ရက်နေ့စနေနေ့ရန်ကုန်မြို့မဟာဗန္ဓုလပန်းချံအလေကလွတ်လပ်ရေးကြောက်တိုင်းရှိမှာ Moving Forward Together အဖွဲ့နဲ့ International Alec အဖွဲ့တို့ပူးပေါင်းဦးဆောင်ပြီးတော့ငြိမ်းချမ်းရေးလိုလားသူတွေစာပေဂီတနှုတ်ပညာရှင်တွေလူခွင့်လှူရှားသူတွေဒီမိုကရေစီအင်အားစုတွေစုဝေးပြီးတော့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲကျင်းပနေတာပါမြန်မာနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးရအောင်ဖော်ဆောင်နေချိန်မှာပြည်သူတရလုံးကလည်းငြိမ်းချမ်းရေးအတွက်စိန်ခေါ်မှုတွေအခက်အခဲတွေကိုအတူတကွဝိုင်းဝန်းဖြေရှင်းဆောင်ရွက်ပေးကြစီလိုတဲ့ရည်ရွယ်ချက်ဒီငြိမ်းချမ်းရေးအထိမ်းအမှတ်ပွဲတော်ကိုကျင်းပရတာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးအထိမ်းအမှတ်ပွဲဦးဆောင်ကျင်းပတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Moving Forward Together အဖွဲ့တည်ထောင်သူမတ်ကြီးကြီးစိန်က VOA မြန်မာပိုင်းကိုပြောပါတယ်
။ဟိုဒီနေ့ပွဲလေးကလေအမတို့ Moving Forward Together လို့ခေါ်တဲ့ဒီဂျီရင်ပရာဟိတာအဖွဲ့လေးရဲ့ International Alert လို့ခေါ်တဲ့နိုင်ငံတကာအဖွဲ့ကြီးရဲ့အမတို့အဖွဲ့ပေါင်းပြီးတော့လုပ်တဲ့စက်တင်ဘာလ22ရက်နေ့ကမှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့ကိုဂုဏ်ပြုတဲ့အထိမ်းအမှတ်အနေနဲ့လုပ်တဲ့ပွဲလေးတစ်ခုဖြစ်ပါတယ်။တန်းတန်းတန်းမှာလုပ်ရဆိုတဲ့ရည်ရွယ်ချက်ကလည်းဟိုရှင်းတယ်အများပြည်သူလူထုကိုပါဝင်စေခြင်းနဲ့အခု150ကျော်ရှိတဲ့နိုင်ငံမှာအများစုဖြစ်တဲ့လူထုအကုန်လုံးကလည်းပါဝင်မှုလိုတယ်ဆိုတဲ့ဟာကိုအမတို့ဒီ message လေးကိုပေးတယ်
အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးထိမ့်မတ်ပွဲမှာငြိမ်းချမ်းရေးတည်သခြင်းတွေတည်ဆိုပြီးတော့ဖျော်ဖြေသူငြိမ်းချမ်းရေးလှုပ်ရှားသူအစိုးရစောဖို့ခွားကလည်းလူမျိုးရေးဘာသာရေးအတွင်ဆောင်စစ်ရေးပဋိပက္ခတွေအမြန်ဆုံးငြိမ်းချမ်းစေဖို့မြန်မာနိုင်ငံကြီးငြိမ်းချမ်းပါစေကြောင်းဆုတောင်းပေးပါတယ
်ကျွန်တော်အဓိကလည်းဒီနေ့ကိုလည်းအဓိက public ကိုကျွန်တော်တို့လိုအပ်တဲ့အခုဒီလိုမှငြိမ်းချမ်းတဲ့ပုဂ္ဂိုလ်အတွေ့အကြုံကိုယူဆလေးတွေဝင်တော့ကျွန်တော်တို့ကအဓိကငြိမ်းချမ်းရေးကိုအဓိကပေါ်ဆောင်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ဒီတရားနဲ့တရားလူငြိမ်းပတ်နဲ့အမြင်တစ်ခုရမယ်ပြီးတော့ကျွန်တော်တို့ဒီပြောင်းလဲပြောင်းပုံရက်ချင်းနဲ့အနေရတယ်ပြီးတော့ပြောင်းလဲပြောင်းအမုန်းလို့ကျွန်တော်ရက်နေအောင်ကြိုးစားမယ်အဲ့တော့ဘယ်လိုတောင်းဝန်ယူရမလဲဆိုပုံတွေကနေတောင်းဝန်ယူရမယ်ဆိုတဲ့ message ကိုကျွန်တော်အတူကပေးမယ်ပြီးတော့အဲ့လိုမျိုးမြတ်တာရက်ခံမယ်နော်ဘာလို့ဆိုတော့ဒီအဖွဲ့ကတောင်းဝန်ရှိတယ်ဒီအဖွဲ့ကလုပ်တာအလုပ်တဲ့ဟာကိုကျွန်တော်တို့ကူညီမှာပေါ့ဆိုတဲ့အဆင့်ထက်ကျွန်တော်တို့ကအဖွဲ့ဒီဘာလို့မှမအားမကြည့်နဲ့ကိုယ့်ကိုယ်အရင်ဆုံးကြည့်ပြီးတော့ကိုယ်ကနေတောင်းမယ်ဆိုရဲပေါ့နော်အဲ့လိုမျိုးကိုယ်ကနေစပြီးတော့လုပ်လိုက်မယ်ကိုယ်ကနေစလုပ်မယ်ဆိုတဲ့အဲ့ဒီအကြောင်းကြောင့်ကျွန်တော်ရအောင်ကျွန်တော်ပို့ဖို့နောက်ပြီးတော့အဲ့ဒီနောက်ကြောင်းကိုကြားကြပါလို့ကျွန်တော်မြစ်တာရက်ခံပါပါ
စစ်ပြေးဒုက္ခတဲ့စခန်းတွေအထိရောက်သွားပြီးတော့ဒုက္ခတွေရဲ့အရေးကူညီဆောင်ရွက်ပေးနေသူလည်းဖြစ်တဲ့အဆိုတော်စောဖို့ခွားကစစ်ပြေးဒုက္ခတွေနေရရင်ပြန်နိုင်ရေးအထူးသဖြင့်စစ်မီမငိမ့်နိုင်သေးတဲ့ဒေသကစစ်ပြေးဒုက္ခတဲ့ကလေးငယ်တွေအတွက်ငြိမ်းချမ်းရေးအသီးအပွင့်တွေအမြန်ဆုံးခံစားရစေဖို့ငြိမ်းချမ်းရေးရဝိုင်းဝန်းကြိုးပမ်းပေးကြဖို့ပြည်သူကိုတိုက်တွန်းပါတယ
်ကျွန်တော်တို့ရဲ့ဒီတိုက်ရင်ချင်းကျွန်တော်တို့ရဲ့နိုင်ငံကျွန်တော်တို့ရဲ့ community တစ်ခုလုံးဟာတကယ်ငြိမ်းချမ်းရေးအစဉ်ကိုဆောင်တဲ့ချိန်ကြလို့ရှိရင်တော့ဒီလိုမျိုးအခုဖြစ်ပေါ်နေတဲ့အနေအထားတွေနဲ့လုံးဝမတက်ဆိုင်တဲ့ငြိမ်းချမ်းတဲ့အရေးဒေတာတစ်ခုပေါ်ထွက်လာမယ်လို့ကျွန်တော်မျှော်လင့်ချက်ထားပါတယ်သူတို့ရဲ့နှလုံးသားထဲမှာယုတ္တတရားနဲ့ဆိုင်တဲ့အကျိုးကိုပဲလူအခွင့်အရေးအပြည့်အဝကိုနားလည်တတ်တဲ့လူတွေဖြစ်ပြီးတော့မှသူတို့ကြီးလာတဲ့အချိန်မှာသူတို့ရဲ့လက်ထဲမှာကျွန်တော်တို့ရဲ့ဒီတက်ဝင်ချင်းကျွန်တော်တို့ရဲ့နိုင်ငံကျွန်တော်တို့ရဲ့ community တစ်ခုလုံးဟာတကယ်ငြိမ်းချမ်းရေးအစဉ်ကိုဆောင်တဲ့အရှိတ်အမြစ်တစ်ခုပေါ့နော်ကျွန်တော်တို့ရရှိနိုင်တယ်ဆိုတော့ကျွန်တော်အဲ့ဒီရည်ရွယ်ချက်နဲ့ရန်ကုန်တစ်ခုကိုတည်ထောင်နိုင်ဖို့ကျွန်တော်ကြိုးစားပါတယ
်ဒီငြိမ်းချမ်းရေးပွဲတော်ကရလာတဲ့ရန်ကုန်ငွေတွေကိုမငြိမ်းရနိုင်သေးတဲ့ဒေသတွေဖြစ်တဲ့ကချင်နဲ့ရှမ်းမြောက်ဒေသကစစ်ပြေးဒုက္ခတွေလိုအပ်တာတွေအတွက်ကိုလည်းလှူဒါန်းပေးကြမှာဖြစ်တယ်လို့လည်းမတ်ကြီးကြီးစိန်ကရှင်းပြပါတယ်င
ြိမ်းချမ်းရေးအတွက်ကိုအကျိုးပြုချင်တဲ့လူတွေကနေဝိုင်းပြီးတော့ဆွဲအလုပ်ပါတယ်နောက်တစ်ခုနိုင်ငံသားတငယ်ချင်းတွေကနေပြီးတော့ပေါင်ဝင်လူတန်းတဲ့အလုပ်တွေပါတယ်ပေါ့နော်နောက်ပြီးတော့ဒီကနေပြီးတော့ရလာတဲ့အကျိုးမြတ်ကိုအမတို့ကအလုပ်တွေကိုရှမ်းမြောင်းတဲ့ကချင်ပြည်တော်မှာရှိတဲ့ IDPC ကိုပြူမှာပေါ့ပွဲပြီးဆုံးချိန်မှာ JSC လို့ခေါ်တဲ့ Joint Strategy Team ပေါ့နော်ဒီကချင်မှာ base လုပ်တဲ့အဖွဲ့ဆရာတယောက်ကနေလာပြီးတော့ပွဲပြီးဆုံးချိန်မှာအလုပ်တွေလာပြီးတော့လက်ခံမှာဖြစ်ပါတယ်ဒီမှာ
ငင်းညာရေးကိုပဲဖန်တီးပါစစ်ပွဲတွေကိုမလိုလားပါမြမပြည်ကြီးငင်းညာပါစေစားတဲ့ငင်းညာရေးဆောင်ဖို့တွေနောက်ငင်းညာရေးပြည်သူကကြီးဆရာကြီးသခင်ကိုတော်မရဲ့စီလုံးချင်းဒီလည်းငင်းညာချင်းတစ်ခုပါပဲနိုဘယ်ငင်းညာရေးဆုရှင်နိုင်ငံတော်တိုင်းနိုင်ငံတော်အောင်ဆန်းစုကြည်ရဲ့အပြုသဘောအကျိုးတရားမှုတွေဖြစ်စေတဲ့အတွေ့စကားအပြုမှုတိုင်းဟာငင်းညာရေးကိုအကျိုးပြုစေမှာပါဆိုတာနဲ့ကုလသမဂ္ဂအပြည့်မှုချုပ်ဟောင်းဦးတန်းရဲ့ငင်းညာရေးအဆိုမိန့်နေနဲ့ဦးဖုံးတာတူဆရာမောင်သွေးတစ်စားတဲ့စာပေပညာရှင်တွေရဲ့ငင်းညာရေးကြံရွတ်ဆိုမှုတွေလူငယ်တွေရဲ့ငင်းညာရေးစကားဝိုင်းတွေဗဟေလိညံစမ်းပွဲတွေနဲ့ငင်းညာရေးပုံဖော်တင်ဆက်မှု performance အစီအစဉ်တွေတိကျစွာဖျော်ဖြေမှုတွေနဲ့ငင်းညာရေးပွဲတော်ကိုစုပေါင်းပုံဖော်ခဲ့ကြတာလည်းဖြစ်ပါတယ်ရှင်